နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုစစ်ကောင်စီကတရားဆွဲထားတဲ့အမှုတွေကတစ်ခုကိုပြီးခဲ့တဲ့သတင်းဘက်ကတရားရုံးကဆွဲချက်တင်လိုက်ပြီးတော့ဒေါက်ဆန်းစုကြည်အနေနဲ့စစ်ကောင်စီလက်အောက်တရားစီရင်ရေးကနေတရားမျှတမှုမရနိုင်ဘူးလို့ဥပဒေပညာရှင်တူကသုံးသပ်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းဘက်တွင်ဒေါက်ဆန်းစုကြည်ရဲ့အမှုအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုရန်နိုင်ကတင်ပြပေးမှာဖြစ်ပါရဲ့ရှင်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုစစ်ကောင်စီဘက်ကတရားဆွဲထားတာမှာပြီးခဲ့တဲ့သတင်းဘက်ကတော့အမှုတွေထဲကတမှုကိုစပြီးတော့ဆွဲချက်တင်ခဲ့ပါဗျာ။အမှုဆက်တမှုတွေကအများပြည်သူတည်ငြိမ်အေးချမ်းမှုကိုပြပြအောင်လှုပ်ဆောင်မှုရာဇဝတ်ကြီးပုံမှန်9-9နဲ့ဆွဲထားတဲ့တမှုကိုဆွဲချက်တင်လိုက်တာဖြစ်ပြီးတော့ဒါဟာပထမဆုံးဆွဲချက်တင်လိုက်တာဖြစ်ပါတယ်။အခုလိုဆွဲချက်တင်လိုက်တဲ့အတွက်ကျန်တဲ့အမှုတွေရဲ့အလားအလာရောဘလို့ရှိလာနိုင်မှာလဲ။ဒီပေါ်မှာတရားလွတ်တော်ရှိနေဦးကြီးမြင့်ကတော
့ဒီချက်ကတော့အမှုအလုံးဆွဲချက်တင်မယ်။နောက်ဒီဘက်ကတင်တဲ့ဟာတွေပြချမယ်။ဒီတက်သမင်းအပြည့်စင်မှုယူဝမှုတွေကိုဆဲမယ်ဆဲမယ်။အမြင့်ဆုံးပြစ်ဒဏ်နေနဲ့ချမယ်လို့ပြော။လက်ရှိအနေထားအရဆိုတာနော်။ပြောင်းလဲတဲ့နိုင်ငံရေးအခြေအနေကတော့တမျိုးပေါ့။လက်ရှိအခြေအနေကတော့အဲ့တိုင်းပဲ။အာမစိုးလုံပါပဲ။လက်ရှိအခြေအနေ။အဲ့ဒါတော့သိချာပဲ။သို့တော့နိုင်ငံရေးဆိုတာပြည်ဦးအကြောင်းနိုင်ငံကြီးကတော့တန့်ကျင်တောင်းတင်ချင်းပြောင်းသွားတ
ာဒေါက်ဆန်းစုကြည်နဲ့သူ့ရဲ့ရှိနေဒီဘက်ကသူမပေါ်ဆွဲဆူထားတဲ့အမှုတွေနဲ့ပတ်သက်ပြီးဆွဲချက်မတင်သင့်ကြောင်းဥပဒေကြောင်းအရလုံထုံးလုံးဤအခုခံကာကွယ်ခဲ့ကြပေမဲ့နေပြည်တော်သီးသန့်တရားရုံးကတရားလူတွေဘက်ကရှောက်ထားချက်ကိုလက်ခံပြီးတော့ဆွဲချက်တင်လိုက်တာပါဒေါက်ဆန်းစုကြည်ပါဝင်ဒီမှုမှာပါဝင်တဲ့သူ၃ဦးစလုံးကတော့အပြစ်မရှိကြောင်းတုံ့ပြန်ထားပါတယ်ဆိုတော့ဒေါက်ဆန်းစုကြည်အနေနဲ့စစ်ကောင်စီလက်အောက်ကတရားရုံးတွေစီကနေတရားမျှတမှုရရှိနိုင်ပါမလားစစ်ဆိုးရလက်အောက်မှာရှိတဲ့တရားစီရင်ရေးဟာလွတ်လပ်မှုမရှိတာကြောင့်တရားမျှတမှုရဖို့လည်းမဖြစ်နိုင်ဘူးလို့ရှင်းနေကြီးဦးကြီးမြင့်ကတော့သုံးသပ်ပါတယ
်ကျွန်တော်တို့အစ်စင်ချောင်းနေပါတယ်လို့စုပ်ပါနောက်ကျွန်တော်ကုရန်နဲ့နားရနားဖြစ်ပါတယ်ဒီပိုင်းတင်းခံဖြစ်နေတဲ့ဒုံးတွေစစ်ခံမှုအတွေ့အကြုံရှိအဲ့တော့အဲ့ဒီကြုံနေကြည့်ရတဲ့အခါမှာတရားမျှတမှုတော့ဘလုံးမှမရဘလုံးမှမရနိုင်ဒါတော့အသေးချာပဲဒီလိုမျိုးကြီးတန်းရှင်တဲ့ကတော့တောင်းစားစီကြီးကိုဗျာဝဲတော်ပြီးသားတဲ့နဲ့ဗျာအင်ဂျင်ကိုကြာထောင်းချလာလို့လာဒီမဖိုက်ဖဲနဲ့လာရည်ဆိုတော့ပြန်လို့ရှိအဲ့ခိမ့်မှာတာဝန်ကြတဲ့ဟလာတပ်မင်းကြီးရဲဘော်ကြီးတော့တက်တည်ဒုက္ခအဲ့လိုမတရားမှုကြီးတော့ပြောင်းချပြစ်တာလေထုတ်ချပြီးတော့နော်တော်မလို့ကျွန်တော်ကတော့ဒီသူတို့ရဲ့တရားမျှတမှုကကျွန်တော်ကအမြင်ရှင်းတယ်တရားမျှတမှုလုံးဝမရှိဘူ
းဒီဘက်မှာတရားရုံးကြားနာဆွေးဆေးမှုတွေကနောက်ထပ်ထူးခြားမှုတစ်ခုကတော့ဒေါက်ဆန်းစုကြည်နဲ့သူ့ရဲ့စီးပွားရေးအကြံပေးရှောင်းတန်းတော်အပါဝင်နောက်ထပ်အစိုးရအဖွဲ့ဝင်ဟောင်း3ဦးကိုနိုင်ငံတော်ရှိုးဝါချက်ပေါက်ကြားမှုအဲ့ဥပဒေ31ဂငယ်နဲ့ရန်ကုန်မှာဆွဲထားတဲ့အမှုကိုနေပြည်တော်ကိုပြောင်းရွှေ့စစ်ဆေးခဲ့ပြီးရန်ကုန်တိုင်းဒေသကြီးမှာအဂတိလိုက်စားမှုနဲ့ဆွဲထားတဲ့အမှုကိုလည်းရှင်းနေဒီဘက်ကပါဝါတင်လိုက်ပြီးဖြစ်ပါတယ်ဒီမှုကိုတော့လာမယ့်6ရက်နေ့မှာရုံးချင်းထပ်မံချိန်ဆထားတယ်လို့သိရပါတယ်ခင်ဗျာ